ခုရွေးကောက်ပွဲမှာအန်ဂယ်ရိုပါတီအနေနဲ့ကိုယ်စားလှယ်ဘယ်လောက်လောက်ဝင်ပြိုင်နိုင်လဲရှင်ဘယ်တိုင်းနေကိုအဓိကထားပြီးဝင်ရောက်ရှင်ပြိုင်ရလဲရှင
်ကျွန်တော်တို့အခုကိုယ်စားလှယ်တွေရွေးတဲ့ဟာတွေကတော့ကျွန်တော်တို့မှာပြည်နယ်တွေမှာမရှိဘူးလေနော်တိုင်းပဲတိုင်းမှာတော့မှအခုကကျွန်တော်တို့ကစကိုင်းနဲ့မကွေးရမဝင်နိုင်ဘူးပေါ့ဟာတို့တို့ကဝင်ဖို့စဉ်းနေရှိတယ်ဒါတော့ဝင်တော့မယ်ဆိုတဲ့ခါကျတော့ငွေကြေးကျွန်တော်တို့တူဘောမပြေလည်ဘူးကျွန်တော်တို့ဌာနချုပ်ကိုတောင်းတယ်ကျွန်တော်တို့လည်းမပြေးနိုင်ဘူးအဲ့တော့မဝင်ဖြစ်ဘူးပေါ့ဗျာနော်ဆိုတော့ငါးတိုင်းမှာဝင်ရပါတယ်အဲ့ဒါငါးတိုင်းမှာကိုယ်စားလှယ်ပေါင်း52ယောက်ပဲဝင်နေပါတယ
်ရွေးကောက်ပွဲမှုအတွက်အန်ကယ်တို့ပါတီရဲ့မူဝါဒကိုပြောပြပေးပါရှင
်မူဝါဒပြောရရင်တော့ကကျွန်တော်တို့ရွေးကောက်ပွဲကြီးညာစာရန်ဆိုတာထုတ်ထားတယ်ဒီကြီးညာစာရန်ရဲ့ကြွေးကြော်ချက်ပါလဲလို့ဆိုရင်မြန်မာနိုင်ငံလူနိုင်ငံသားများဟာလူဖြစ်လာတဲ့ဘဝမှာလူဖြစ်ကျိုးနဲ့ရေးလူဖြစ်ကျိုးနဲ့တယ်ဆိုတာပါလဲလို့ဆိုရင်အဲ့ဒီတိုင်းပြည်ဟာအေဂျင့်သာမယ်တိုးတက်ရမယ်တိုင်းသားတွေညီညွတ်ရမယ်အဲ့ဒါဒီအပြင်ကိုတိုင်းသူပြည်သားတွေဟာသူတို့ရဲ့စားရေးနေရေးဝတ်ရေးသူတို့ရဲ့သားသမီးတွေရဲ့ပညာရေးသူတို့ရဲ့မိဘဘိုးဘွားတွေရဲ့ကျန်းမာရေးဆောင်ရှောက်မှုတွေအဲ့ဒါတွေပြည့်စုံမှဒါဟာလူပြည့်ကျိုးနဲ့တယ်လို့ခေါ်တာပေါ့လူပြည့်ကျိုးနဲ့ရေးကိုကျွန်တော်တို့ကဆောင်ရွက်မယ်ဆိုတော့ပြည်သူလူထုကအသိလိုက်ပေးတာပ
ါဘူးရေကောက်ပွဲဝင်ဖို့အတွက်ပေါ့နော်ဒီစမ်းကြောင်းမြို့နယ်ကိုအငယ်ဘာဖြစ်လို့ရွေးချယ်လိုက်တာလဲရှင်
ဒီလိုစမ်းကြောင်းမြို့နယ်ကကျွန်တော်တို့မြန်မာတမိုင်းမှာသူကနိုင်ငံရေးအဖြစ်နိုးကြတယ်သူတို့ရဲ့အဆုံးဖြတ်ကအဆင့်မြင့်တာပေါ့အဲ့တော့ကျွန်တော်တို့ကလည်းဒီလိုနိုးနိုးကြရအဆင့်မြင့်တဲ့ပြည်သူတွေရဲ့အဆုံးဖြတ်ကိုရအောင်တော့ပြည်သူလူထုရှိသူတို့လည်းပဲစဉ်းစားနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ရဲ့သတင်းအချက်အလက်တွေပို့ပေးတာပေါ့
တကယ်လို့များအင်ကယ်တို့ပါတီအနေနဲ့အနိုင်ရပြီးတော့လွတ်တော်ရဲကိုရောက်ခဲ့မယ်ဆိုရင်ရောအင်ကယ်ထေကန်ဥပဒေပြင်ဆင်ဖို့အတွက်အင်ကယ်တို့ဘယ်အချက်တွေကိုပြင်ဆင်ခြင်းလဲရှင
်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေစိုးတီမှာပေါ့နော်စပြီးတော့ရေးဆွဲကြတဲ့ဟူကအားလုံးစိတ်ကျေနပ်အောင်ဆွဲရတဲ့ဖွဲ့စည်းပုံဆိုတာမရှိဘူးညှိနှိုင်းပြီးတော့မှလှုပ်ထားတဲ့ဖွဲ့စည်းပုံမျိုးပဲရှိတတ်တယ်အဲ့တော့ဖွဲ့စည်းပုံဆိုဒီမှာရေးဆွဲကြတဲ့ကပြင်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ကဒီပြည်ပင်စရာတွေကအများကြီးပဲလေနော်အဓိကပါလဲလို့ဆိုတဲ့အခါကျတော့နံပါတ်1ကတော့ဒီအပြစ်ခရဆေးတို့ငိမ့်ညာရေးတို့အပြင်ပေါ့နော်ကျွန်တော်တို့ဟိုတိုင်းပြည်မှာကဘာအရေးကြီးနေလဲဆိုရင်အားလုံးကပေါ့နော်လက်ရှိအခြေအနေမှာဆန္ဒရှိနေတော့အဲ့ဒါကတော့ Federal ပြည်ထောင်စုတည်ဆောက်ရေးပဲ
ကဲအဲ့တော့အန်ကယ်ရိုပါတီနေနဲ့ဘလို့ဖက်ဒရယ်ပုံစံမျိုးကိုလက်ခံထားရလဲရှင့်
ဘလို့ဖက်ဒရယ်ဆိုတာကတော့ညှိရမှာပေါ့နော်ကိုလူကျင်နာကြီးတွေပြောလို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ပါတီကတော့အကောင်းဆုံးဆိုပြီးတော့ညှိတာဒါအခုလက်ရှိဖွဲ့စည်းထားတော့တိုင်းနယ်ပြည်နယ်ပေါ့နော်တိုင်းနယ်ပြည်နယ်16ခုရှိတယ်အဲ့ဒီတိုင်းနယ်ပြည်နယ်ဟာဒေသတတ်မှတ်ချက်တွေမှာမျက်မျက်တက်တာလည်းရှိပါတယ်နောက်ပြီးတော့လည်းကျွန်တော်တို့တိုင်းပြည်ရဲ့ထူးခြားချက်ကတော့ဘဲပြည်နယ်ဘဲတိုင်းမှာပဲရှိရှိတိုင်းသားလူမျိုးစုတွေအကုန်လုံးစုပြီးတော့ရောနှောနေတာကြားတာကြီးအဲ့ဒီတိုင်းပြည်နယ်တွေအားလုံးဟာဒီတိုင်းသားပြည်လူလူထုရောနှောနေတဲ့လူတွေဟိုနိုင်ငံသားတွေအားလုံးရဲ့အကျိုးအတွက်လှုပ်ပေးရမယ်အဓိကအဖြစ်ပေါ့နော်အခုဖွဲ့စည်းထားသောပြည်နယ်နဲ့တိုင်း14ခုမှာပေါ့ပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒီဖက်ဒရယ်စနစ်ပေါ့နော်ဒါတည်ဆောက်တင်တယ်လို့ယူဆပါတယ
်ပါတီရဲ့အဓိကရွေးချယ်ထဲမှာစီးပွားရေးအဆင်ပြေဖို့လို့ပါတယ်ဆိုတော့လေဟိုဘလို့စီးပွားရေးမူဝါဒမျိုးကိုချမှတ်ဆောင်ရမယ်ရှင
်ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအခြေအနေရပါတော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဘာကိုအဓိကလုပ်ပေးရမလဲဆိုတော့အလယ်အလတ်စီးပွားရေးသမားတွေစီးပွားရေးသမားအငယ်တွေပေါ့နော်အဓိကအဲ့ဒါတွေကိုများများကြီးဖွံ့ဖြိုးအောင်လုပ်ပေးရမှာစီးပွားရေးကြီးတွေကတော့ဖြစ်ရင်နိုင်ငံတကာနဲ့ပတ်သက်တဲ့စီးပွားရေးတွေဒါတွေကတော့စူးစမ်းနေရမှာပေါ့တိုးတော့အဲ့ဒီစူးစမ်းနေတဲ့တပြိုင်နက်ထဲမှာကိုယ်နိုင်ငံသားတွေရဲ့စီးပွားရေးပေါ့နော်အလယ်အလတ်စီးပွားရေးအသေးစားစီးပွားရေးတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ်
အင်္ဂကျေးဇူးများကြီးတင်ပါတယ်ရှင
်ကောင်းပါကျွန်တော်လည်းကျေးဇူးတင်ပါတယ်